တခါဒီနေရရှိတော်ချန်နယ်ငယ်များတင်အာဆီယံကကူညီဖို့ကြိုးပမ်းနေမယ်တက္ကသိုလ်ချင်းတွေကြောင့်ဆိုင်းငံ့ထားတဲ့အကြောင်းထိုင်းနိုင်ငံကပြောဆိုလိုက်ပါတယ
် Everything now is being put on hold because of the ground situation then once things are clear
တခါဒီနေရလက်ရှိချင်းတွေရအားလုံးကိုဆိုင်းငံ့ထားတဲ့အကြောင်းနဲ့ချင်းတွေအားလုံးရှင်းရှင်းလင်းလင်းဖြစ်တဲ့အခြေအနေရအောင်တော့မြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်မှာအာဆီယံရဲ့စုပေါင်းကြိုးပမ်းမှုကိုကျင်းပပြုရမှာဖြစ်တဲ့ကြောင်းအာဆီယံလက်ချက်ဥထထိုင်းနိုင်ငံကနိုင်ငံချိုင်းဝန်ကြီးဒေါက်တာမူဝင်းကပြောဆိုလိုက်တာဖြစ်ပါရဲ့အာဆီယံလက်ချက်ဥထဖြစ်အသင်းဝင်ဆင်နိုင်ငံကနိုင်ငံချိုင်းဝန်ကြီးရဲ့ထိုင်းနိုင်ငံချင်းမျိုးကနှစ်ရက်ကြာအစည်းအဝေးဒီကနေ့အဆုံးသတ်ချက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံကချီးမြှင့်တဲ့ပတ်သက်လို့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုထိုင်းနိုင်ငံချိုင်းဝန်ကြီးကပြောဆိုသွားတာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့ရခိုင်စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ AIS စွန့်ရောက်အစုကိုလက်လံရှင်းလင်းရတာတိုင်းနဲ့ချီရဲ့ဝန်ကြီးတွေအင်းကြီးကြီးဂင်္ဂါတိစင်ကကိုထုတ်ပြန်ခဲ့ရတဲ့အတွက်မြန်မာနိုင်ငံပေါ်နိုင်ငံတကာကဝေဖန်နေလို့အာဆီယံအနေနဲ့လည်းအသေးဝင်နိုင်ငံတနေငယ်ကပြဿနာကိုဖြေရှင်းဖို့တိုက်တွန်းမှုတွေလည်းဖတ်ပေါ်နေတာပါမြန်မာဆွေးနွေးတော့ဝန်ကြီးဆွေးနွေးညီကိုတရားဝင်အသိမှတ်ပြုလက်ခံထားပေမဲ့နေရာစုခွာသွားသူတွေကိုပြန်လည်လက်ခံဖို့ပြည်ပြူထားပါတယ်ချင်းနေမှာပဲရခိုင်ပြည်နယ်မှာရခိုင်နယ်နဲ့ကိုင်တပ်ဖွဲ့ AA ကပြည်ရဲ့နှစ်ကုံပိုင်းကမှာပဲရခိုင်စကန်တွေကိုစီးနင်းတက်ခတ်ရကတရုတ်ပြည်တိုက်ပွဲကြီးထွားလာနေတဲ့အတွက်ပြည်ရင်းပြည်ပကစိုးရိမ်မကင်းတဲ့အနေနဲ့ထွက်ပေါ်နေပါတယ်